အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့စစ်သွေးကြွားတွေကိုပါကစ္စတန်နိုင်ငံအနေနဲ့အရေးယူပေးဖို့တိုက်တွန်းလိုက်ပြီးအမေရိကန်ရဲ့တိခတ်နိုင်မှုအတိုင်းအတာဟာနောက်ဆုံးအဆင့်ကိုရောက်နေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးလီယွန်ပန်နက်တာကပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကိုရောက်ရှိနေတဲ့ဝန်ကြီးပန်နက်တာကညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အယ်ဂိုင်ဒါနဲ့ဆက်နွယ်နေတဲ့ဟာဂါနီကွန်ရက်လူအကြမ်းဖက်အဖွဲ့တွေဟာပါကစ္စတန်နိုင်ငံမှာကွန်းခိုးနေကြတာကြောင့်စိုးရိမ်မကင်းဖြစ်ရတာတွေတိုးလာတယ်လို့ပြောဆိုလိုက်ပါတယ်။အဲ့ဒီဟာဂါနီအကြမ်းဖက်အဖွဲ့ဟာပါကစ္စတန်နိုင်ငံဝါဇီရစ္စတန်မြောက်ပိုင်းတောင်တန်းဒေသမှာအခြေစိုက်ကြတယ်လို့ယူဆရပါတယ်။ဝင်းကြီးပန်နက်တာဟာအာဖဂန်ကာကွယ်ရေးဝန်ကြီးအဗ်ဒူရာဟင်ဝါဒက်နဲ့တွေ့ဆုံပြီးအခုလိုမှတ်ချက်ချလိုက်တာပါ။ကြိုတင်ကြေညာထားခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိနေတဲ့ဝင်းကြီးပန်နက်တာဟာအမေရိကန်နဲ့နေတိုးတပ်ဖွဲ့တွေရဲ့တပ်မှုကြီးအမေရိကန်ဗိုလ်ချုပ်ကြီးဂျွန်အယ်လန်နဲ့လက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မကြာခင်ကတိုက်ခိုက်မှုတွေရှိခဲ့ပေမဲ့ခြုံကြည့်ရင်တော့အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်မှုလျော့ကျလာတာတွေ့ရတယ်လို့ဝန်ကြီးပန်နက်တာကပြောပါတယ်ရှင်။